တူရကီသမ္မတရီစက်တိုင်ယက်အာဒိုဂန်ဟာဆွီဒင်ကိုနေတိုအဖွဲ့ဝင်ဖြစ်လာအောင်တူရကီပါလီမန်ကိုတတ်နိုင်တယ်လို့အများဆုံးအဆိုပြုတင်သွင်းဖို့သဘောတူခဲ့တယ်လို့နေတိုအဖွဲ့အတွင်းမှူးချုပ်ယွန်စတိုဒန်ဘတ်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်
I'm glad to announce that as a result, President Erdogan has agreed to forward the accession.
ငါနေ့မှာလုံးမဲ့ NATO ထိပ်သီးအစည်းအဝေးမတိုင်မီတနင်္လာနေ့မှာ Lithuania နိုင်ငံမှာတူရကီသမ္မတ Recep Tayyip Erdogan ဟာဆွီဒင်မှူးကြီးချုပ် Ulf Kristersson NATO ထွေထွေတွေ့မှုချုပ် Jens Stoltenberg တို့နဲ့တွေ့ဆုံခဲ့ပြီးတဲ့နောက် Stoltenberg ကအခုလိုကြေညာချက်ထုတ်ပြန်ခဲ့တာပါ။တနင်္လာနေ့အစောပိုင်းမှာ Erdogan ဟာဆွီဒင်ကို NATO အဖွဲ့ဝင်ဖြစ်တည်ပြုဖို့အခြေအနေသစ်တရက်ကိုခွင့်ပြုပေးခဲ့ပြီးတပိုင်းထဲမှာပဲတူရကီနိုင်ငံကိုလည်းဥရောပသမဂ္ဂဝင်ဖြစ်လမ်းဖွင့်ပေးဖို့အတွက်ဥရောပနိုင်ငံတွေကိုတောင်းဆိုလိုက်ပါတယ်။အခုလိုဆွီဒင်ရဲ့ NATO အဖွဲ့ဝင်ဖြစ်ရေးလက်ခံပေးဖို့ကိစ္စကိုတူရကီရဲ့ EU အဖွဲ့ဝင်ဖြစ်ရေးညီမချက်နဲ့အာရိုကန်မှချိတ်ဆက်ပြောဆိုလာတာဟာဒါဟာပထမအဦးဆုံးချိန်ဖြစ်ပါတယ်။အရင်တုန်းကတော့ဆွီဒင်ဟာကတ်စစ်သွေးကြွတွေနဲ့တခြားလုံခြုံရေးအရအနေရှိတဲ့အဖွဲ့တွေပေါ်ကင်တွယ်ပုံပြောညာလွန်တယ်လို့တူရကီဘက်ကယူဆပြီးဆွီဒင်ကို32နိုင်ငံမြောက် NATO အဖွဲ့ဝင်မဖြစ်အောင်ကန့်ကွက်ထားခဲ့တာပါ။